ဒေါက်တာတန်တော်ကောင်ခင်ဗျဆရာတို့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းတွေကျွန်တော်အချင်းချင်းမိသိပြစီခင်ဗျ။
ဒါတော့ဘူးပေါ့လေ။ဒီမတိကတော့ကျွန်တော်တို့ဒီလူသားချင်းစာနာဆိုင်ဆိုင်ရာလုပ်ငန်းများပေါ့လေ။ဒီရေးပေးလို့လေးပေးလို့နော်ဒါတွေပါမင်းတော့အခြေခံဆောက်ဖို့ညနေဒီဆောက်ရာတွေပါမင်းပညာရေးကျန်းမာရေးစိုက်ပျိုးရေးပေါ့နော်ဆုံးပါပဲ။ဒီမနေ့ကတော့ကျွန်တော်တို့ကိုယ်တိုင်ဒီ operate လုပ်နေတာကဒီရေရှားစာကြည့်တဲ့လုပ်ငန်းရှိပါတယ်။အဲ့ဒါကလည်း2013နဲ့ရလုပ်နေတာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဒီ hotel နဲ့ chain store ကြီးတနင်္ဂနွေကျောင်းပေါ့လေ။
အခုဆရာပြောတဲ့တည်းမှာဒီကယ်ဆယ်ရေးလုပ်ငန်းတွေအခုလက်တော့လုပ်တာတခုလောက်ကျွန်တော်သိပြသေးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုလက်တော့ရေးပြီးပေါ့နော်ဒီရေးပြီးကတော့လေးကိုဆိုပါတယ်ဟိုဒီပထမပိုင်းကတော့အထက်ညာဘက်ကနေဖြစ်လာတာပေါ့နော်အခုတပြေးပြေးတော့ဒီအောက်ဘက်ကိုရောက်လာပြီးတော့ကိုယ်ကရင်နဲ့မွန်မှာတော်တော်လေးကိုရေးပြီးနေများနေပါတယ်ခုနပဲဆိုကြလေပြင်ညာသွားတာရှိပါတယ်ဒီပကိုးဘုတ်တခုလည်းဟိုပဲရေးရွတ်တင်ပြီးသေးပေါ့နော်$2,000ဖြစ်သွားပြီဆိုတော့ကြားလိုက်ရပါတယ်ဒီမှာလေ14,000လောက်ဖြစ်နေပါပြီအဲ့တော့ကျွန်တော်တို့ကအဓိကဘာတွေလုပ်လဲဆိုတော့ဒီလိုရေးပေးတွေဆိုလို့ရှိရင်တော့ကျွန်တော်တို့အဓိကဘာလိုအပ်ချက်ရှိတယ်လဲပေါ့နော်ဒီဒေတာမှာပေါ့အဲ့ဒါကိုအရင်စုံစမ်းပါတယ်ကျွန်တော်တို့ network ကြီးရလေဒီတနင်္ဂနွေလောက်မှရှိနေတယ်ဆိုတော့လေအဲ့ဒီကဒီရတဲ့အပြည့်ဟိုတတင်းချက်လက်ကိုယူပြီးတော့မဆန်ဆိုလဲဆန်ပေါ့နော်စီဆိုလဲစီပေါ့ဒါမျိုးတွေအရင်အမြန်ဆုံးရအောင်ကျွန်တော်တို့အရင်ပို့ပေးပါတယ်ပြီးတော့မှ CBC တို့ဘာလို့ကျွန်တော် live ပို့ပါတယ်ခါလေလဲကျွန်တော်တို့ဒီရေးပေးတို့ဘာလို့မှဆိုလို့ရှိရင်လဲကျွန်တော်တို့ကျန်တဲ့ sorry လုပ်ငန်းတွေလည်းကျွန်တော်ပြန်လုပ်ပေးတာရှိပါတယ်အိမ်တို့ပါလို့ပေါ့နော်ဟိုလက်တလုံးကတော့ကျွန်တော်ရေးပေးနေကျွန်တော်လုံးပန်းနေရတာများပါတယ
်ဟုတ်ကဲ့ဆိုတော့ရွေလျားစာကြည့်တဲ့ဆိုတဲ့အကြောင်းပြောတော့ကျွန်တော်နားလည်တာတော့ဒီကားတွေနဲ့မြမပြည်နှံ့လိုက်ပြီးစာဥစာရန်နေငှားတယ်အဲ့လိုလားခင်ဗ
ျဟုတ်ပါတယ်ခင်ဗျကျွန်တော်တို့ကရွေရှားစာကြည့်တဲ့က base တနေရာလို့ပါတယ်အဲ့ဒီအနေမှာကျွန်တော်တို့ကဒီရုံးမောရှိမယ်ကျွန်တော်တို့ဟိုစာကြည့်တဲ့လည်းရှိမယ်အဲ့ဒီမှာကျွန်တော်တို့ကားထားတဲ့နေရာလည်းရှိမယ်ပေါ့နော်အဲ့ဒီနေရာကားကအဲ့ဒီနားမှာရှိတဲ့ကျောင်းကြီးသာစာကြည့်တဲ့ဒီတော့လူများစုနိုင်တဲ့နေရာတွေကိုကျွန်တော်တို့ကတွားပါတယ်အဲ့ဒါကဒီတနေရာကိုနှစ်ပတ်နေတစ်ခါတစ်ခါပြင်ပြန်တွားပါတယ်အဲ့တော့အကြောင်းနေဆိုရင်လည်းဒီနောက်နှစ်ပတ်နေဒီကဒီနေ့ဒီရက်ဒီချိန်မှာပြန်လာမယ်ဆိုတော့သူတို့တည်နေပါတယ်အဲ့တော့ကျွန်တော်တို့ကဟို1 round ဆိုရင်နှစ်ပတ် round ဆိုရင်အဲကျောင်း20လောက်ထိကျွန်တော်တို့ကရောက်ပါတယ်ခင်ဗျဆိုတော့ကားကြီးကြီးပေါ့လေကားရဲ့အကြီး size ကြီးအသေးပုံမှာမူတည်ပြီးတော့ဟိုစာအုပ်တွေတဲပါတယ်ကလေးတယောက်ကိုအဲစာအုပ်နောက်အုပ်ကိုနှစ်ပတ်ထိကျွန်တော်ပေးငှားပါတယ်ခင်ဗျ
မြန်မာပြည်ရဲ့ area ဘလောက်လောက်ကိုဆရာတို့စောက်ငှားနိုင်တယ်စောက်ဥရရောဘလောက်လောက်ငှားရန်လဲအဲ့ဒါလေးကျွန်တော်သိကြတယ်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမြို့ကြီး17မြို့မှာကျွန်တော်ရန်နေပါတယ်ဒီလက်ရှိကော်ပူကကျွန်တော်စတင်တာပေါ့လေကော်ပူပြီးတော့ကျွန်တော်တို့အင်းစိန်ကြီးပြီးတော့ကလော့နမ်မမြောင်းမြမြကြီးနာမန္တလေးတဝဲလွိုက်ကောဖာအာအဲ့ဒီ17မြို့မှာကျွန်တော်ရန်နေတာဖြစ်ပါတယ်အဲ့တော့အခုချိန်ကျွန်တော်က member လေးတွေလောက်ရပါတယ်သူတို့က free ပါပဲအားလုံးကတော့ကျွန်တော်ခါချင်းမပြူပါဘူးဆိုတော့ member လောက်တဲ့အတွက်ကျွန်တော်ဒီ delivery ကိုရပါတယ်အဲ့မှာ member ပေါင်း9000ကျော်လောက်ဖြစ်သွားပါတယ်နောက်စာငှားတဲ့အချိန်ပေါ့နော်ကျွန်တော် saturation rate လို့ခေါ်ပါတယ်စက်ကောက်လေးလို့လည်းခေါ်ပါတယ်အဲ့တော့ဒီစာငှားတဲ့အချိန်ပေါင်းက 1.2 တန်းလောက်ကြီးကျွန်တော်ရှိပါတယ်စာအုပ်ပေါင်းကကျွန်တော်သိန်း1000လောက်ရှိတယ်လို့ကြောက်မလို့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်စာအုပ်တအုပ်ကဖြန့်ပြခြင်းအပြင်10ချိန်နဲ့မထက်ပေါ့နော်ကျွန်တော်ငှားနေရတယ်ဆိုတော့ကျွန်တော်သိရှိရပါတယ်ဆိုတော့ကျွန်တော်ကလေးတွေဒီအထူးသဖြင့်ပေါ့နော်ဒီခြေလက်ကကလေးတွေဒီစာတကယ်ဖတ်နိုင်ကြပါလေဆိုတော့ဒါအရာကိုပြပါစပါတို့လိုချင်တဲ့စာအုပ်တော့ကျွန်တော်ပတ်မှုပြီးလို့လာပါလေဒီကတော့
ဟုတ်ကဲ့ဒါမဲ့ဆရာဗမာတပီလုံးရဲ့အတိုင်းအတာနဲ့ကြည့်မယ်ဆိုရင်တော့မနဲ့လုံးလား
ဟုတ်ပါတယ်မှန်ပါတယ်ဒါလည်းကျွန်တော်ကတော့ကျွန်တော်ရွေချက်ကတော့ဒီနေ့တိုင်းတစ်ခုစီမှာစံပြပေါ့နော်စံပြဒီ mobile ရွေချက်စာကြည့်တဲ့တစ်ခုစီဖြစ်စေခြင်းနဲ့ဒီကနေမှပြန့်ပွားစေခြင်းနဲ့ပေါ့နော်အဲ့တော့ဒီနေ့တိုင်းဝန်ကြီးဆိုရဒီကနေလေရဲဒီအရာကိုကျွန်တော်တို့ဒီနမူနာကောင်းတွေကိုယူစေခြင်းနဲ့ဟုတ်ပြန်ကြရေးဝန်ကြီးဌာနကကျွန်တော်ပေါင်းပြီးလုပ်နေရတယ်ရှိပါတယ်ဆိုတော့အခါကျတော့ဒီအရာကဟိုခုမှပြောသလိုပဲနည်းပါသေးတယ်ကျွန်တော်လူကြီးနဲ့ရှင်းမယ်ဆိုရင်ပေါ့လေ
ဆရာတို့ဒီ Docking G Foundation ကနောက် Hotel နဲ့ Chennai ပြုံနေတင်တန်းပေးနေတာအဲ့ဒီအကြောင်းကတော့ဘယ်လောက်လောက်ထိရောက်မှုရှိလဲအဲ့ဒါလည်းကျွန်တော်သိပြစေခင်ဗ
ျဟုတ်ကဲ့အဲ့ဒီတင်တန်းကြောင်းကလည်းဟိုတောင်ဆဆူကြီးရဲ့ဟိုအဒီရွယ်ချက်ဖြစ်တဲ့ဒီကျွန်တော်တို့ကလေးတွေကိုအချိန်တိုအတွင်းမှာကောင်းမွန်တဲ့ဒီတမွေးပညာတောင်းနေပေါ့နော်ဒီ vocational education ကိုပေးခြင်းနဲ့ဆိုရဲရည်ရချက်ပါအဲ့တော့ကျွန်တော်တို့2014လေးရဖွင့်လာတာဆိုရင်ခုနှစ်ကြိမ်မြောက် batch ဖြစ်သွားပါပြီတော့ကျောင်းတော်ပေါင်း600ကျော်လောက်ကကျွန်တော်ငွေထုတ်ပြီးသွားပြီအဲ့ဒါက8လတင်တာပါခင်ဗျ6လကိုတောင်းမှတက်ပြီးတော့2လကတော့ကျွန်တော်ဟိုတယ်မှာ intern ဆင်ရပါတယ် intern ဆင်တော့ခါကျတော့ကျွန်တော်ဘာကိုပေးရှိရလဲဆိုတော့ဒီကျောင်းသားအလုံးရေ80ရာခိုင်နှုန်းကအလုတ်ခက်မှာဆက်လက်လောက်ကင်နေတယ်ဆိုတော့ကျွန်တော်တွေ့ရှိရပါတယ်။လာတာလည်းတော်လေးကောင်းကြပါတယ်။အချို့ဟိုတယ်ကြီးမှာဆိုရင်ဒေါ်လာ500 600အလောက်ထိရတဲ့ဝန်ထမ်းတွေဖြစ်သွားတော့ကျွန်တော်တွေ့ရပါတယ
်။ဆရာအဲ့ဒီမှာသင်ပေးတဲ့ဒီချန်နီပြုံနီးတွေကမြန်မာအစားအသောက်ရောတခြားနိုင်ငံတကာအစားအသောက်ရောလား
။အကုန်ပါပါတယ်ခင်ဗျ။ မြန်မာသားလည်းပါမယ်နိုင်ငံတကာလည်းပါမယ်တင်းနှဲဆလုပ်ကြတဲ့ဟိုကလည်းချက်တိပြုံဒီတင်းနှဲနေမှာနာမည်ရှိတဲ့ဒီ Thai ကနော်ဒီဒုစစ်ကအနေနဲ့ကျွန်တော်တို့ curriculum အစာကြီးဆွဲဖို့အတွက်ကိုအများကြီးကူညီခဲ့ပြီးပါတယ်အခုလည်းသူတို့လာပြီးတော့ပြန်လေ့လာပြီးတော့ဒီ review တွေလုပ်ပါတယ်ကျွန်တော်တို့ဒီ ASEAN standard လောက်ပြီးပြီးအောင်ပေါ့နော်အခု revise ဖို့ကိုကျွန်တော်အစီအစဉ်ရှိပါတယ်
ဟုတ်ကဲ့အဲ့တင်တန်းကိုဒီတက်ချင်တဲ့လူဘလောက်လောက်များပြီးဆရာတို့ကဘလောက်လောက်ကိုပို့ချနိုင်တာလဲ
အဲဒီတင်တန်းကတခါလူကျွန်တော်တို့က100စိတ်လောက်ပဲကျွန်တော်လက်ခံနိုင်တယ်ခင်ဗျာတခါကြီးကျွန်တော်တို့က application ရတာတွေက200လောက်ထိကျွန်တော်ရတာလေးရှိတယ်ပေါ့နော်ကျွန်တော်တို့လည်းစဉ်းစားနေတယ်ပေါ့လေနောက်ပိုင်းကိုဘလို့တိုးချဲ့လွနိုင်မလဲပေါ့နော်ဒီ vocational training ကကျွန်တော်တို့ဒီလိုဒီ hotel တင်တန်းကြောင့်ကျွန်တော်တို့ရေအစိုးရကဖွင့်နေဒီပညာဝိထနာကဖွင့်နေအကြောင်းအကြောင်းရေပေါ့နော်နောက်ပုတ်တိကအကြောင်းလေးလည်းရှိပါတယ်ဒါပေမဲ့နည်းပါသေးတယ်သူကချက်ကတအားမရတယ်ဘာလို့ဆိုတော့အခုမှဒီအထူးသဖြင့်ပေါ့လေအခုနောက်ပိုင်းတော့ဒီဟိုတယ်တွေကလည်းများလာတဲ့အတွက်ကြောင့်မလို့ဒီ skill ရှိတဲ့ကလေးတွေကိုသူတို့လိုချင်နေဆိုပြီးကျွန်တော်တို့အမြဲတမ်းကမ်းလှမ်းတာရှိပါတယ်ကျောင်းသားတွေဘက်ကပြန်ကြည့်ရင်အခါကျတော့လေတော့ဒီတင်းနှန်းကအချိန်လိုတွင်မှသူတို့အတွက်ကိုကောင်းမွန်တဲ့လုပ်ကံကြီးရတယ်ပေါ့နော်ဆိုတော့အရင်ကတော့ဒီဂရီရမှာဒါကလူရဝင်နေပေါ့နော်အခုကတော့အဲ့လိုမဟုတ်ပါဘူးကလေးတွေရဲ့mindset ကလည်းတော်လေးပြောင်းလာပါပြီအဓိကတော့ diploma ပဲဖြစ်ဖြစ် certificate ပဲဖြစ်ဖြစ်အဓိကလုပ်ကံကြီးကောင်းကောင်းရဖို့ပါပဲ
အစင်လာအပြင်ဆိုရင်ကျွန်တော်မြန်မာပြည်ကဆရာလက်တည်တဲ့အတိုင်းပဲလေကျက်တွေပညာသင်ဆက်နေတဲ့ရှင်းတန်လာကြတာ哦ဗျအခုဒီတင်းနှန်းလိုဟာမျိုးကဒါလက်တွေလောက်ရတာမျိုးလေအဲ့ဒါဆိုတော့ဒီလိုတင်းနှန်းမှာကလေးတွေရဲ့စိတ်ဝင်စားမှုလေလာတင်မှုဆရာပါများအကဲခတ်မိလေခင်ဗျာ
ဘုန်းနေပြောရင်ဒါတွေက vocational ဖြစ်တဲ့အတွက်ကြောင့်မလို့ theory လည်းပါတော့ပါတာပေါ့ဒါပေမဲ့တကယ်လက်တွေ့ဒီကျင့်ကံလောက်ရတာညားပါတယ်ဒီနားမှာအဓိကနှစ်ပိုင်းပေါ့နော်ကျွန်တော် hotel operation ဆိုတဲ့ agency ဆိုတာတခုရှိပါတယ်နောက်တစ်ခုကတော့ဒီ culinary art ပေါ့နော်ဒါ Chinese ပြုံးပြီးမကိုရှိနေ hot ရှိနေပေါ့နော်အဲ့လိုနှစ်ပိုင်းညီခွဲထားရတယ်မှာဒါတွေကအဲ့လိုလက်တွေ့လုံးဝရတဲ့ဟာတွေပါဆိုတော့ဆရာတနင်းဆရာအနေနဲ့ကအရှိရပြင်းမြင် Chinese ပြုံးပြီးဆိုလဲဒါဒါတော့ပြောလို့မရဘူးလေတခါလေချက်ပြရတာပေါ့နော်ဆိုတော့ကျွန်တော်တို့ကဒီဟောခန်းမှာရှိတဲ့အဲ့ချိန်မှာတခါလေချက်ပြရတယ်ချက်ပြပြီးတော့ PA small group လေးနဲ့တို့ပြန်ပြီး practice လုပ်ရတယ်ပေါ့နော်တော့ hotel ပြင်ပတ်မှာဆိုရင် housekeeping ဆိုလဲတခါချက်ကို model room တစ်ခုကျွန်တော်ကတခါလေလုပ်ထားပြီးတယ်အဲ့မှာတခါလေ practice လုပ်ရအောင်ပေါ့နော် F&B address ဆိုရင်လည်းဒီ food and beverage ဆိုလဲကျွန်တော် bar counter မျိုးကတခါလေ model လုပ်ထားပြီးတယ်တခါလေ serve လုပ်တတ်အောင်တင်ပြီးတယ်ပေါ့နော်အဲ့တော့ practical ကြီးအများကြီးပါပါတယ်ကလေးတွေကလည်းတော်တော်လေးကိုတဲ့ကြွကြရှိကြပါတယ်ဒီဟာကဟိုအဆင်ပြေတယ်ဆိုတော့လည်းသူတို့ပြီးတဲ့အတွက်ကြောင့်ပေါ့နော်ဒေတာဆရာတွေကလည်းဟိုအားလုံးဒီအတွေ့အကြုံအများကြီးရှိတဲ့ဆရာတွေကျွန်တော်ခံစားနေဖြစ်ပါတယ်
အခုဒီလုပ်ငန်းတွေဆောင်ရွက်နေတာလုပ်ငန်းလည်ပတ်မှုကအဓိကနိုင်ငံခြားထောက်ပံ့မှုလားပြည်တွင်းထောက်ပံ့မှုလား
ပြန်ကြည့်လိုက်မယ်ဆိုရင်တော့ဟိုနှစ်ခုလုံးတော့ရှိပါတယ်ဒါပေမဲ့ပြည်တွင်းကပိုများမယ်လို့ကျွန်တော်ပြောလို့ရပါတယ်ပြည်တွင်းကတော့များတယ်ဆိုတာကဥပမာဆိုလို့ရှိရင်ကုမ္ပဏီကြီးတွေကလူလာရှိသလိုတူးချင်းတယောက်ချင်းပေါ့နော်ဟိုမှာနေတဲ့ကနေလာတဲ့ကြည်လက်ကအမကျောင်းဆရာကြီးဟောတခါတလေဆိုရင်လာရဲဆရာကြီးဒီမကြီးတွေမှာထုတ်ကလေးနဲ့ပေါ့ဟောသူတို့စူဆောင်းထားတာလေးကိုလာပြီးမျိုးလေးလေးပဲအများကြီးရှိပါတယ်ကျွန်တော်တို့ကဒါကြောင့်မလို့ဒါပြည်သူဖောင်ဒေးရှင်းလို့ကျွန်တော်တို့ကိုယ့်အပေါ်တော့ပြောပါပါတယ်ဘာလို့ပြည်သူတွေရတဲ့ငွေနဲ့ပဲပြည်သူကိုကြိုးပြလို့မယ်နေကျွန်တော်လုပ်နိုင်တဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့တုံးဆွဲနေတဲ့ငွေကြေးပမာဏဘယ်လောက်လောက်ရှိလဲခင်ဗျာကျွန်တော်သိလို့ရမှာ
ဟုတ်ကဲ့ကျွန်တော်တို့စကြရေဒီထောင်ကလေးကနေအခုချိန်ကြည့်ဆိုရင်ပေါ့လေကျွန်တော်အဲ့တော့လုံးပေါင်းမဲ့ကျွန်တော်ပြောလိုက်ပါမယ်အဲ့ဒါကတော့ဒိမောင်း8000လောက်ပေါ့နော်ပြည်သူတွေထောက်ပံ့မှုနဲ့ပဲကျွန်တော်တို့ဒါယက်တိနေတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီသိန်းပေါင်း8000တဲ့မှာပြည်တွင်းကအလှူငွေဘယ်လောက်လောက်ရှိလဲဆရာ
ပြည်တွင်းကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်60000ရန်လောက်ရှိလို့ကျွန်တော်ပြောလို့ရမယ်တမပါတယ
်ဟာအများကြီးပဲ
ဟုတ်ကဲ့ပြည်တွင်းများပါတယ်ကျွန်တော်တို့ဘက်ကလေဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဆရာအဲ့တော့ဖွဲ့စည်းဒီမှာပေါ့နော်ငွေကြေးသုံးဆွဲမှုကိုပိုင်းနဲ့ပတ်သက်လို့ဆိုနိုင်ငံတကာ NGO တွေမှလည်းအများကြီးမကြာခဏကြားရတာပေါ့ဆရာနော်ဟိုတချို့လဲကိုကြိုးချတာရှိတယ်တချို့လဲကိုကြိုးချတာတော့မဟုတ်ဘူးဥပမာငားရန်ကလိုဟာမျိုးမတန်တဆသုံးဆွဲတာမျိုးတွေပါကြာဆရာတို့အဖွဲ့စည်းမှာအဲ့လိုမဖြစ်အောင်ဘယ်လိုထိန်းချုပ်မှုရှိလဲခင်ဗျအ
ဲဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲ့ဒီကိုလေးမေးပေးတာလေဘာလို့ဆိုတော့ဒါကကျွန်တော်တို့အတွက်ကအရေးကြီးဆုံးပါပဲဟိုနေ့စဉ်ကျွန်တော်က auditing firm ကကျွန်တော်တို့ဒီအတိမတ်ပြု auditing firm ပေါ့နော်ကျွန်တော်တို့ခံပါတယ် audit report ကကျွန်တော်တို့နေ့စဉ်ထွက်ရပါတယ်ဒီ report ကအားလုံး transparent ဖြစ်ပါတယ်ကျွန်တော်တို့ဥပဒေပြောမယ်ဆိုရင်ကျွန်တော်တို့ဒီ local foundation တို့မများပေါ့နော် NGO ဆိုရင်ဒီ project တွေလုပ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ချို့ foundation တွေတို့များဆိုရင် overhead တွေဆိုပြီး charge လုပ်ကြတာရှိကြပါတယ်ဥပမာဆိုရင်ရုံးငန်း၅ကားတို့ဘာလို့ပေါ့နော်ခုနဥပမာဆိုပြောသလိုပေါ့နော်အမှန်ကတော့တို့ကတော့ 10% လောက်ပေါ့နော် 10% လောက်တို့ယူတာရှိပါတယ်ကျွန်တော်ဒီ foundation ကအဲ့လိုဘာ project ကိုဟိုတပြားမှမယူတဲ့ချင်းကိုကတော့ excited ပြီးလုပ်လိုက်တာရှိပါတယ်အဲ့တော့နိုင်ငံတကာဖွင့်နေလို့တခါမှလည်းတို့ကတော်တော်လေးကိုဟိုစိတ်ချမ်းသာတယ်ပေါ့နော်တို့လူတန်းတဲ့ငွေတွေကထိရောက်တယ်နောက်ပြီးတော့ကျွန်တော်ကကိုကတော့ site ပြီးတော့ပူပေါင်းပြီးတော့ဝိုင်းပြလိုက်တာရှိတယ်ပေါ့နော်အဲ့ခါကျတော့လုပ်တဲ့ဖွင့်တွေတော်တော်များဆိုရင်ဆက်ပြီးလုပ်သွားတာပဲများပါတယ်
ဒီလိုလှူကြတန်းကြတာဒေါက်တာအောင်ဆန်းစုကြည်ကိုပုံကိုရေးကြည်ညိုလို့လားဒါမှမဟုတ်ဘာကြောင့်လှူကြတယ်လို့ဆရာပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကတော့ကျွန်တော်မြင်တာတော့လေကျွန်တော်တို့ audition ရဲ့အောင်မြင်မှုရဲ့အဓိကချက်က၄ချက်ရှိပါတယ်နံပါတ်၁ကတော့မှတ်ပါတယ်ဒေါက်ဆန်းစုကြည်ကိုလူတွေရချစ်လို့သူ့ကိုလေးစားလို့လာပြီးသူလုပ်တဲ့လုပ်ငန်းမှာဝိုင်းဝန်းတန်ဖိုးပေးတာပေါ့နော်ဟိုကျွန်တော်နံပါတ်၂ချက်ကတော့ကျွန်တော်တို့ foundation ဒီ EC member တွေပါလို့ကျွန်တော်အားလုံးတာဝန်ယူတယ်ပြီးတော့တာဝန်ခံမှုတွေရှိပါတယ်မတော့ချက်ကခုနကဥပမာဆိုနေတဲ့ကျွန်တော်ပွင့်လင်းမြင်တာမှုပေါ့နော်ဒီ transparency အပြည့်အဝရှိပါတယ်ဒီ financial report တွေအားလုံးက auditing report တွေကဘယ်လိုဆိုလာကြည့်လို့ရပါတယ်ရုံးမှလာဖတ်လို့ရပါတယ်နံပါတ်၄ချက်ကတော့ကျွန်တော်တို့ကအချိန်နဲ့တပြေးညီဆောင်ရွက်နိုင်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ဥပမာဆိုရင်ခုလိုရေးသေးဟာမျိုးဆိုရင်ကျွန်တော်ရပိုင်းသွေးကျွန်တော်ရအောင်ပို့နိုင်ပါတယ်ကျွန်တော်တို့ network တွေကလည်းတနိုင်ငံလုံးမှာရှိနေတဲ့ကြောင့်လေဒီလိုအောင်မြင်လုပ်နိုင်တာဖြစ်ပါတယ်အဲ့တော့ပြန်ပြောမယ်ဆိုတော့ဒီ foundation ကကျွန်တော်တို့ Gitu foundation ဆစ်ဆစ်ပါ Gitu တွေရှိရရနေတယ်ပဲဒီလိုကြိုးပြုလုပ်ငန်းတွေကျွန်တော်လုပ်နိုင်တာဖြစ်တဲ့ကြောင့်မို့လို့လေနောက်ကိုလည်းပူးပေါင်းဆောင်ရွက်ကြပါလို့ကျွန်တော်မေတ္တာရက်ခံကြပါတယ်